မြန်မာအင်းကြီးအိန္ဒိယနိုင်ငံမှာ24နှစ်အတွင်းကိုဗစ် -19 ရောဂါကြောင့်သေဆုံးသူ933ဦးအပါအဝင်နောက်ထပ်ရောဂါကူးစက်သူပေါင်း 6,000 ကျော်ရှိခဲ့တာကြောင့်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူစုစုပေါင်း 1.2 သန်းနီးပါးရှိသွားပါပြီ။လွန်ခဲ့တဲ့ရက်30အတွင်းသေဆုံးသူ 2,000 ကျော်အပါအဝင်စုစုပေါင်းသေဆုံးသူ 4,200 ကျော်သွားပြီလို့အိန္ဒိယကျန်းမာရေးဌာနကပြောပါတယ်။ဇွန်လအလယ်လောက်ကတည်းကတနေ့ကိုဖျက်မြကူးစက်ခံရသူအရေအတွက်ဟာ 5,000 ပတ်ဝန်းကျင်ရှိလာနေတာပါ။အမေရိကန်နဲ့ဘရာဇီးလ်ပြည်ရင်အိန္ဒိယနိုင်ငံဟာတကမ္ဘာလုံးမှာရောဂါပိုးကူးစက်သူအရေအတွက်တတိယအများဆုံးနိုင်ငံဖြစ်ပါတယ်။သေဆုံးသူအရေအတွက်က200ကျိုင်းလုံးလောက်ပဲရှိတာမို့အမေရိကန်နဲ့ဘရာဇီးလ်တို့ထက်တော့အများကြီးပိုနေပြီမယ်လေ။ဗိုင်းရပ်စ်ပိုးဟာတနိုင်ငံလုံးမှာကြေကြေပြန့်ပြန့်ကူးစက်နေတာဖြစ်ပါတယ်။ COVID-19 ရောဂါပိုးစတင်ဖြစ်ပွားခဲ့တဲ့တရုတ်နိုင်ငံမှာတော့လွန်ခဲ့တဲ့24နှစ်အတွင်းနောက်ထပ်ရောဂါပိုးကူးစက်ခံရသူ32ဦးရှိခဲ့ပါတယ်။ကူးစက်ခံရသူအများစုဟာနိုင်ငံအနောက်ပြားရှင်ကျန်းဒေသကဖြစ်ပြီးအဲဒီမှာရောဂါပိုးကူးစက်ခံထားရသူ950နီးပါးရှိထားပါတယ်။ရှင်ကျန်းဒေသမှာနောက်ထပ်ကူးစက်သူ25ဦးရှိတယ်လို့တရုတ်ကျန်းမာရေးကော်မရှင်ကဒီကနေ့ပြောပါတယ်။နောက်ထပ်6ဦးကတော့တရုတ်ပြည်မှကြီးပြင်ပကနေပြန်လာသူတွေဖြစ်ပါတယ်။တရုတ်နိုင်ငံမှာမတ်လကတည်းကပြည်တွင်းမှာရောဂါပိုးကူးစက်မှုရပ်သွားခဲ့တာဖြစ်ပေမဲ့ဒေသအလိုက်ပြန့်နှံ့ကူးစက်တာတွေအဲဒီအချိန်ကတည်းကရှိလာနေတာပါ။ဩစတြေးလျနိုင်ငံဗစ်တိုးရီးယားပြည်နယ်မှာတော့ COVID-19 ရောဂါကူးစက်သူနောက်ထပ်466ဦးရှိခဲ့ပြီးသေဆုံးသူလည်း12ယောက်ထပ်တိုးပါတယ်။မဲလ်ဘုန်းမြို့မှာအခုချိန်ထိအသွားအလာပြည်ပင်ကန့်သက်ထားသလိုညမထရအမိန့်လည်းထုတ်ပြန်ထားဆဲရှိပါတယ်။